တော်ရရှင်များခင်ဗျာမြန်မာသတင်းတွေမှာရခိုင်ပြည်နယ်သတင်းတွေဟာရှေ့တန်းသတင်းတွေဖြစ်လာပါတယ်ဒါဖွံ့ဖြိုးတိုးတက်လာလို့သတင်းကောင်းနဲ့ကြော်စောတာမဟုတ်ပဲတိုက်ပွဲတွေစစ်ပြေးဒုက္ခတွေလူမျိုးရေးပဋိပက္ခတွေနဲ့ပတ်သက်တဲ့သတင်းတွေပေါ့ပြည်တွင်းမှာသာမကပဲပြည်ပနိုင်ငံတွေကအာယုံဆိုင်လာတဲ့အတွက်ပါရခိုင်ပြည်နယ်ကလက်တလောထိတ်တန်းသတင်းတွေကိုကြည့်မယ်ဆိုရင်အဓိကနှစ်မျိုးတွေ့ရပါတယ်ရိုဟင်ဂျာအရေးကိစ္စသတင်းနဲ့အေးအေးရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ရဲ့တိုက်ပွဲသတင်းတွေပါရိုဟင်ဂျာသတင်းတွေကိုကြည့်မယ်ဆိုရင်ကုလသမဂ္ဂရဲ့ပြောဆိုချက်အရလူပေါင်း9သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်မှာခိုလုံနေရပြီးလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်အဲ့ဒီလူတွေကိုပြန်ခေါ်ပြီးဘဝထူထောင်ရေးတွေလုပ်ပေးရမယ်ဆိုတာကြားရမှာဖြစ်တယ်လို့အကြမ်းဖက်ခံရတာနဲ့ပတ်သက်လို့မြန်မာတပ်မတော်နဲ့လုံခြုံရေးအရာရှိတွေကိုနိုင်ငံတကာရဲ့ပြစ်တင်ရှုံချသံတွေအရေးယူရမယ်ဆိုတဲ့အသံတွေကိုကြားရမှာပါမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ရဲ့တိုက်ပွဲသတင်းတွေကိုကြည့်မယ်ဆိုရင်မြန်မာပြည်မြောက်ပိုင်းမှာမြန်မာတပ်မတော်ဘက်က၄လအပြည့်ရထားတယ်ဆိုတဲ့အချိန်မှာပဲရခိုင်ပြည်နယ်ဘက်ကိုစစ်တီအင်အားလက်နက်အင်အားအလုံးရင်းလိုက်အားဖြည့်နေတာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာတွေကြောင့်အရသာရောစစ်တီတွေပါသေကြေဒဏ်ရနေတယ်လို့ဒေသခံပြည်သူ1000ကျော်အိုးအိမ်စွန့်ထွက်ပြေးနေရပြီးသူတို့အတွက်အကူအညီလိုနေတာတွေကြားရမှာပါစစ်ပြေးဒုက္ခသည် 12000 ကျော်ဆိုတဲ့အရေးအတွက်ဟာတိုက်ပွဲတွေစခဲ့တဲ့2018ခုနှစ်နိုဝင်ဘာလကနေအခု2019မတ်လဇန်အထိဆိုတော့3လကျော်အတွင်းမှာပဲဖြစ်နေတဲ့အတွက်ပြန်ပြန်တွက်ကြည့်မယ်ဆိုရင်တစ်လကိုလူပေါင်း4000လောက်စစ်ပြေးဒုက္ခတွေဘဝရောက်နေတာတွေ့ရပါတယ်တကယ်လို့တိုက်ပွဲတွေဒီတိုင်းဆက်ဖြစ်နေမယ်ဆိုရင်တော့ခိုင်ပြည်နယ်ဟာစစ်တလင်းနဲ့ဒုက္ခတွေဥယျဘလောက်ထိမြင့်တက်သွားမလဲဆိုတာပြောပွဲရမှာရှိပါဘူးစစ်ပွဲတွေအချိန်မြင့်လာတဲ့ဇင်းမြစ်ကိုကြည့်လိုက်တဲ့အခါမှာတော့အခုလိုတွေ့ရပါတယ်ရခိုင်တိုင်းရင်းသားတွေဟာတခြားတိုင်းရင်းသားတွေနီးတူတန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်ရဖို့တောင်းဆိုနေကြသလိုလွန်ခဲ့တဲ့ဆယ်နှစ်ကပေါ်ထွက်လာတဲ့အေးအေးရခိုင်တပ်မတော်အဖွဲ့ကိုဦးသိန်းစိန်အစိုးရလက်ထက်ကလေးကနိုင်ငံရေးအရာအတိအမှတ်ပြုမခံရတာတခြားစစ်အင်အားကြီးတဲ့အဖွဲ့တွေလိုမျိုးတန်းတူဆက်ဆံမခံရတာတွေကြောင့်ဆိုတာတွေ့ရပါတယ်ဦးသိန်းစိန်အစိုးရလက်ထက်တုန်းက NCA အပြည့်အစာချုပ်လက်မှတ်ထိုးဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုစီယုံဖိတ်ခေါ်တဲ့အခါမှာAA ရခိုင်တပ်မတော် TNLA တအန်းလွတ်မြောက်ရေးတပ်နဲ့ MNDAA ကိုကန့်တာနောက်မှပေါ်လာတဲ့အဖွဲ့တွေဆိုပြီးခြံထားခဲ့ရတာကနေပြည်လဲရေးလမ်းစပျောက်ခဲ့တာတွေ့ရပါတယ်ဒီအခြေအနေကိုပြန်ကြည့်ရင်မြန်မာနိုင်ငံထာဝရငြိမ်းချမ်းရေးအတွက်လမ်းစဟာတနိုင်ငံလုံးအဖြစ်ကရက်စဲရေးဖြစ်တယ်လို့အပြစ်ခတ်ရက်စဲရေးအတွက်အလို့အဆုံလို့ရကလည်းအစိုးရတပ်မတော်နဲ့တိုင်းရင်းသားအဖွဲ့တွေကြမှာအပြန်အလှန်အတိအမှတ်ပြုပြီးတန်းတူဆက်ဆံရေးဖြစ်နေတာတွေ့ရပါတယ်ဒါကြောင့်လက်နက်ကိုင်အဖွဲ့တွေကြားမှာအင်အားအသာဆုံးဖြစ်တဲ့မြန်မာတပ်မတော်နဲ့အာဏာရှိတားတဲ့အစိုးရကတန်းတူရေးနဲ့ကိုယ်ပိုင်ပြဌာန်းခွင့်တောင်းနေတဲ့တိုင်းရင်းသားအဖွဲ့တွေကိုအပြန်အလှန်လေးစားအသိအမှတ်ပြုပြီးတန်းတူဆက်ဆံမယ်ဆိုရင်ငြိမ်းချမ်းရေးရောင်ကြီးထွက်လာမယ်ဆိုတာမြင်မိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်ခင်ဗျာ